မြမဆိုးရစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ဂျာကတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရသေးတော်မြို့နယ်ထဲမှာတော့ဒီသတင်းပတ်နှစ်ပတ်အတွင်းမှာအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ပေါင်းက4000နီးပါးအထိရှိလာနေပြီဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကစစ်ဘေးရှောင်စခန်းတွေကိုရောက်ရှိလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲစိန်ခေါ်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကမေးမြန်းပြီးသတင်းပေးပို့ထားပါတယ်။
ရတဲ့တော်မျိုးနဲ့တွင်မှာဖေဖော်ဝါရီလအစပိုင်းကစတင်ပြီးဆိုရတနေရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျွော်ပေါင်းလေးစီကျော်လောက်ကဒေသခံ4000နီးပါးဟာအိုးရင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်။လက်ရှိချိန်မှာရတဲ့တော်မျိုးပေါ်ကိုထွက်ပြေးလာသူတွေများပြားလာတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီဆောင်ရွက်ပေးနေတဲ့ကိုကျော်မင်းခိုင်ကပြောပါတယ်။
ကြက်တိုက်တိုးနေတယ်ခင်ဗျာဟွာရော့သွားရေးဆိုတာမရှိဘူးနေတိုင်းလို့လို့တိုးနေတယ်ဥမာတချို့ရွာတွေမှာဆိုရင်လူ10ယောက်ပြည့်အောင်မရှိတော့ဘူးပေါ့နော်အဲ5 6ယောက်ရှိတဲ့ရွာမှာတော့မှဒီလူ10ယောက်ပြည့်အောင်မရှိတဲ့ရွာတွေတော်တော်များတော့ပြီခင်ဗျာအများကြီးခက်ခဲရှိရခင်ဗျာအခုပထမကျတော့ကျွန်တော်တို့ဘုံကျောင်းလေးမှာထားတယ်ပေါ့နော်နောက်ကျတော့ဘုံကျောင်းဝင်းလေးမှာဒီဟိုတလပက်လေးနဲ့မိုးကလေးနဲ့လောက်ထားတယ်နောက်ကြတော့အဲ့ဒီဟာကိုတော့မှကျွန်တော်တို့လုံလောက်လောက်မပြေးနိုင်တော့ဘူး။ဟာတော်တော်လေးများလာတဲ့ခါကြတော့လေမထိနိုင်မစိမ့်နိုင်ဖြစ်လာတယ်ခင်ဗျာဒုက္ခသင်္ကေတထားတာလေ။အခုဆိုရင်ဒီကျွန်တော်တို့ဆိုရင်ဒါကကျဲမရဲပေါ့နော်။တစုံတစ်ခုခုဒီကျဲမရဲဒီကုသိုလ်ဟိုယောဂလိုပုံစံမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့ဘယ်လိုမှတားနိုင်မှာမဟုတ်ဘူးခင်ဗျာတော်တော်လေးအနေရှိနေနေထားပါပဲ
။ဖေဖော်ဝါရီလအစပိုင်းလောက်ကလေးကရတဲ့တော်မျိုးနဲ့အောင်မြေကုန်းကျေးရွာကထွက်ပြေးလာတဲ့သူတွေဟာနေစရာမရှိကြကြောင်းနေကြီးပေါ်မှာစက်ခူကလည်းခင်းပြီးအိတ်နေကြရတယ်လို့ရတဲ့တော်မျိုးပေါ်ကစစ်ဆောင်တူကပြောပါတယ
်။မြောက်တော့အမှုရဲ့ကရင်မရှိတာလေအဲ့တော့ဒီတက်မှန်နဲ့ပဲသွားပြီးတော့အင်တာကမလုံးချုံတာလေမောင်ရယ်ကတော့တော့ဒီစက်ကူကတော့မရှိမှတင်ပြီးတော့ရရတယ်မလုံးတက်သူမှလည်းမလုံးတော့ဘူးအဲ့တော့အေးတယ်ဗျာ
ရတိတော်မျိုးနဲ့မှာဖေဖော်ဝါရီလအတွင်းဆိုးရတက်နေအေဖွေတို့တိုက်ပွဲတွေရခိုင်ကထက်ပြင်းထန်နေပြီးကျေးရွာပေါင်း၄၀ကျော်လောက်ကဒေသခံ4000နီးပါးဟာနှိစရဆွေမျိုးတွေနဲ့ရတိတော်မျိုးပေါ်ကိုအိုးအင်ဆုံးခွာထွက်ပြေးနေကြရတာလည်းဖြစ်ပါတယ်မင်းများမြို့နယ်လေးလေးမိုင်လောက်ဝေးတဲ့ဖောက်ပြော်ကျွော်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကစတင်ပြီးတိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံကျွော်သားတွေဟာနှိစက်ရကိုထွက်ပြေးသွားကြတယ်လို့ကျွော်အတွင်းမှာပိတ်မိနေသူတွေလည်းရှိနေပါတယ်။မင်းများမြို့နယ်ဖောက်ပြော်ကျွော်ကဒေသခံတွေအများစုဟာနှိစက်အဘေးလွတ်ရာတွေကိုထွက်ပြေးသွားကြပေမဲ့မအီမြန်တွေကတော့သူ့မှာတော့စရာနေရာလေးမရှိသလိုမတန်ဆွန်းဖက်ခင်ကိုပြုစုနေရတာကြောင့်ကျွော်အတွင်းမှာပဲနေထိုင်နေရတယ်လို့ပြောပါတယ
်။လူရကလုံးထွက်ပြေးနေတဲ့တခြားရောအမားကလည်းစောစရာနေရာမရှိတော့ရှင်မျိုးတွေမရှိတော့ဘူးလားအိမ်မှာပြုတ်ခဲ့ပြီနေရရှင်ရင်းမှာခုနကလောက်ကျန်တယ်တိုက်ပွင့်ဖြစ်ဖို့စတဲ့တော့ရှိသေးတယ
်ရခိုင်နောက်ပိုင်းမှာစစ်ဘေးဆောင်တွေများလာတာနဲ့အများစားဝတ်နေရတဲ့အပြင်တောက်သုံးရီရှားပါးရီတက်တနာတွေကိုပါစစ်ဆောင်စခန်းတွေမှာရင်ဆိုင်လာရတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစေယုံ REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်တောင်မင်္ဂလာစခန်းကပို့ပြီးတော့ဆိုတာပေါ့နော်ဘာသာလဲတော့သူတို့ကတောက်ရီရောသုံးရီရောအော်အခက်အခဲတွေ့နေကြတာဖြစ်တယ်နောက်ပြီးတော့မှဒီတောက်ရီမကန်ရှင်တွေအတွေ့အကြုံလို့သူတို့မှာဝင်းရောကကလေးတွေဝင်းရောကသိနေတယ်ရှိနေပေါ့နော
်ချက်ခိုင်မြောက်ပိုင်းမှာရှိတဲ့ကျေးရွာတွေမှာရေကန်တွေရှိပေမဲ့လည်းကျေးရွာတွေမှာရွာသွားတဲ့အချိန်စီပင်းဆောင်ဥယျာဉ်တွေလည်းတိုးလာနေတာကြောင့်အခုလိုတောက်သုံးရီရှားပါးလေးပြဿနာတွေနဲ့ရင်ဆိုင်လာရတာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်ရခိုင်မြောက်ပိုင်းမှာဆိုးရတက်တဲ့အဖွဲ့တို့ဟာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်ဥယျာဉ်ဟာလည်း36,000ကျော်အထိရှိလာတယ်လို့စစ်ဘေးဆောင်တွေကိုစီရင်ကောက်ယူနေတဲ့ REC စစ်တမ်းအရသိရပါတယ်ခင်ဗျာ